ตัวเราเสียเงินเนี่ยอเมริกันเองก็มาทำได้เนี่ยลูกตัวอเมริกาด้วยดีแต่สันโดจีอิงกันนี่มันเนี่ยมากู้ปีเนี่ยดีๆสันยีเนี่ยสันโดจีเนี่ยนี่ไม่เป็นอย่างวิพีบาร์เลยแต่บีก็ลงชีเดียวจะเอาชีพยานเนี่ยนับเสียจริงกว่าช้ามือกว่าแต่นายกันนี่ตัวนายที่กว่าช้าบาร์เลยเมื่อวานเนี่ยอเมริกันเองก็ได้กันเลยกูนี่แต่ยากูจะเล่าเนี่ยกูไม่เป็นอย่างวิพีบาร์เลยวิเคราะห์ว่าอย่างไรดีกูเนี่ยแต่กองเงินจริงลงมาเปลี่ยนส่งที่ไหนมาบ้าง အဲ့ဒီပြည်နယ်တွေကမဲရလတ်တေဟာအခုကျွန်တော်တို့အတန်လွင့်ပြီးမကြခင်မိနစ်ပိုင်းအတွင်းမှာထွက်လာမှာဖြစ်ပါတယ်။သမ္မတအဖြစ်ရွေးကောက်တင်မြောက်ခံရဖို့အတွက်အလက်တိုရယ်ကောလိပ်ရွေးချယ်ပိုင်ခွင့်ရှိသူစုစုပေါင်း950တောင်းဆစီဦးရှိတဲ့အထက်ကအလက်တိုရယ်ဗိုလ်လို့ခေါ်တဲ့ကိုယ်စားလှယ်မဲ250ရဖို့လိုအပ်တာမှာအိန္ဒိယနာပြည်နယ်ကကိုယ်စားလှယ်မဲ 700မဲရှိပြီးကန်တာကီပြည်နယ်ကတော့ကိုယ်စားလှယ်မဲ10မဲရှိပါတယ်။အိန္ဒိယနာပြည်နယ်မှာရောက်နေကြတဲ့မြန်မာနယ်ဘဝအမေရိကန်နိုင်ငံသားတွေမဲပေးကြတဲ့အခြေအနေတွေကိုတော့မြို့တော်အိန္ဒိယနာပလစ်မှာနေထိုင်တဲ့ဒေါက်တာရိုဒင်းငါကအခုလိုရှင်းပြပါတယ်။
သမ္မတအနေအတွက်ကတော့အင်ဒီယားနာကထရမ့်နဲ့မိုက်ပန့်အတွဲကအနိုင်ရဖို့အခြေအနေများတယ်လို့ကျွန်တော်လည်းသုံးသပ်တယ်။နောက်ဒီမှာရှိတဲ့မီဒီယာတွေကလည်းသုံးသပ်တယ်။အင်ဒီယားနာပြည်နယ်မှာကျွန်တော်တို့ဗမာပြည်သားတွေ1000ကျော်လောက်ရှိတယ်။6000လောက်ကဖို့ဝေးမှနေတယ်။ဖို့ဝေးဖက်ကတော့တော်တော်များများကဟီလာရီဒီမိုကရက်တစ်ကိုမဲပေးမယ်လို့ကျွန်တော်ခန့်မှန်းတယ်
တဲ့ရင်တွေအရပေါ့နော်။နောက်အင်ဒီယားနာပိုလစ်အင်ဒီယားနာမြို့တော်မှာကျွန်တော်တို့ဗမာပြည်သား1500ချောင်းလောက်ရှိတဲ့နေရာမှာ1300ချောင်းလောက်ကချင်းမျိုးသားတွေခရီးရန်အများစုပေါ့နော်။ချင်းမျိုးသားတွေကြားထဲမှာတော့ထရမ့်ဒေါ်နယ်ထရမ့်ကပူကြီးပန်းစားနေတယ်။အမေရိကန်နိုင်ငံအတွင်း time
ဇုံလို့ခေါ်တဲ့တနင်္လာနေ့တနင်္လာအချိန်ကွာချမှုချောက်ခုလောက်ရှိနေတာမှာမဲယုံတွေကိုတိုင်းပြည်အရှိဘက်ခြမ်းကနေအနောက်ဖက်ခြမ်းကယ်လီဖိုးနီးယားပြည်နယ်အထိတဖြည်းဖြည်းချင်းဒေသဆန်တော်ချိန်အလိုက်ပိတ်သွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံအရှိတောင်ပိုင်းဒေသမှာရှိတဲ့ဖလော်ရီဒါပြည်နယ်ဟာလည်းဒီရွေးကောက်ပွဲအနိုင်ဆုံးအတွက်အဆုံးဖြတ်ပေးနိုင်မဲ့ပြည်နယ်တစ်ခုအဖြစ်
ဒီမိုကရက်အကောင်လုံးပေးခဲ့တယ်ကျွန်တော်မိတ်ဆွေတော်တော်များများတော့ဟင်လာရီကိုကြိုက်တာပေါ့နော်ဒီဘက်မှာဒီ South Florida ကတော့ Spanish တွေဟိုဟာလူပိုများတယ်ဆိုတော့ဟင်လာရီကိုပဲလူကြိုက်များတယ်ပေါ့ဒါပေမဲ့တချို့အသီးတွေမိတ်ဆွေတွေလည်းရှိပါတယ် Trump ကို support လုပ်တဲ့လူတွေ Trump ကို support လုပ်တဲ့လူတွေဆိုတာကတော့ကျွန်တော်ဒီလောက်ကသူ့ကို person အနေနဲ့support လုပ်တာမဟုတ်ငကိုတွေကတစ်တလုံးက Republican ကိုမဲပေးလာတဲ့အတွက် Trump ကိုဆက်ပြီးမဲပေးရလူတွေပဲရှိရဲ့
တိုင်းပြည်နောက်ဖက်ခြားမှာရှိတဲ့ကယ်လီဖိုးနီးယား၊အာရီဇိုနာစတဲ့ပြည်နယ်တွေကမဲယုံတွေကတော့နောက်ကျပြီးမှပြိမ့်မှာဖြစ်ပါတယ်။အာရီဇိုနာပြည်နယ်မှာနေထိုင်တဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားကိုအိုးဝေအောင်ကတော့သူ့အနေနဲ့ Republican သမ္မတလောင်း Donald Trump ကိုမဲပေးခဲ့တယ်လို့ပြောပါတယ်
။ကျွန်တော်ဒီနေ့ Donald Trump ကိုမဲပေးပါတယ်။ဒါကကျွန်တော်မဲပေးရတဲ့အကြောင်းရင်းနံပါတ်1ကတော့ Donald Trump ကသူစပြီးတော့မဲဆက်စည်းရုံးတဲ့ဟိုကသူကအကျံဖဲ့သမားတွေကိုသူနိုင်နေမယ်သူတက်လာရင်နော်နောက်ပြီးတော့သူကကဘာမှာမငြိမ်းချမ်းဖြစ်နေတဲ့နေရာတွေပေါ့ဗျာအဲ့နေရာတွေမှာအဓိကကတော့အကျံဖဲ့မှုအန္တရာယ်ပဲအဲ့ဒီအန္တရာယ်တွေကိုသူကကဘာငြိမ်းချမ်းရေးသမားတယောက်အနေနဲ့သူလုပ်မယ်ဆိုကျွန်တော်တို့ကသူယင်တဲ့တော့ကျွန်တော်သူ့မဲပေးပါတယ်ဆိုတော့တရားမဝင်လာတဲ့လူတွေကိုသူစီစစ်မယ်စီစစ်ပြီးရင်သူ့နိုင်ငံကနေသူဖယ်ထုတ်မယ်ဖယ်ထုတ်ပြီးတရားဝင်ရောက်လာတဲ့လူတွေရဲ့သားဝင်နေရေးပေါ့ဗျာအကုန်လုံးသူကသူ့ရဲ့ငွေကြေးချမ်းသာမှုရောပါအောင်အားလုံးပေါင်းဆက်ပြီးတော့သူကဒီတဲ့ပို့ပြီးတော့ဝင်နေပေါ့ဗျာတိုးတက်အောင်လုပ်မယ်ပေါ့ဗျာသူ့ရဲ့ policy ကလည်းသိတယ်မလား Let's make America great again ဆိုတဲ့အတိုင်းပဲသူအဲ့လိုလုပ်မယ်လို့သူကြေကျော်လာတော့ကျွန်တော်ကြိုက်တယ
် Arizona ပြည်နယ်ဟာလည်းအစဉ်လာအားဖြင့် Republican Party ကိုပဲမဲပေးလို့ရှိတဲ့ပြည်နယ်တစ်ခုဖြစ်တဲ့အတွက်သတင်းဌာနတွေရဲ့ခန့်မှန်းချက်အရကတော့ Republican သမ္မတလောင်း Donald Trump အပြင်အထက်လွှတ်တော်အမတ် John McCain နဲ့တခြား Republican အမတ်တွေပဲအနိုင်ရလိမ့်မယ်လို့ခန့်မှန်းထားကြပါတယ်။မဲယုံတစ်ခုပေးလိုက်တိုင်းအမေရိကန်နိုင်ငံကအဓိကသတင်းဌာနကြီးတွေဖြစ်ကြတဲ့ CNN, MSNBC, NBC, Fox စတဲ့သတင်းဌာနတွေအပြင် Democrat နဲ့ Republican ပါတီကြီးနှစ်ခုစလုံးကလည်း Exit Poll လို့ခေါ်တဲ့မဲပေးပြီးပြန်ထွက်လာသူတွေထံကသဘောထားတွေကိုကြောက်ယူပြီး တဆန်ရမဲဆန္ဒနယ်တစ်ခုချင်းစီမှာဘသူနိုင်နေဆိုတာကိုကြိုတင်ခံမှန်းချက်တွေထုတ်ပြန်လေးရှိပါတယ်ဒီအဲ့ဒီစစ်တမ်းတွေဟာတရားဝင်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့စည်းအတိအကျမဟုတ်ပေမဲ့လည်းတရားဝင်စည်းရင်းနှီးပါတိကျခိုင်မာမှုရှိတဲ့အတွက်ပြည်နယ်တစ်ခုချင်းစီကမဲယုံနေပြေးလိုက်တိုင်းအဲ့ဒီပြည်နယ်မှာတမရလောင်းနှစ်ဦးတည်းကဘသူကကိုယ်စလဲမဲစုစုပေါင်းဘလောက်ရနေပြီဆိုတာကိုအချိန်နဲ့တပြေးညီထုတ်ပြန်ပေးကြတာကြောင့်နောက်ဆုံးမဲယုံပိတ်တာကိုစောင့်ကြရမလို့ပဲကိုယ်စလဲမဲ290အရင်ပြည့်တဲ့သူကတမရအဖြစ်ရွေးကောက်တင်မြောက်ခံရပြီဆိုတဲ့အဖြစ်ကိုသိရှိနိုင်ကြမှာဖြစ်ပါတယ်ခင်ဗျာ